ပဲခူးတိုင်းဒေသကြီးပဲခူးမြို့နယ်ရန်ကုန်မန္တလေးအမြန်လမ်းမကြီးဘေးဘောနတ်ကြီးရွာကတက်မတော်နယ်မြေခံတက်ကိုအမိမတိလက်နက်ကင်တက်ဖွဲ့ကလာရောက်ပစ်ခတ်ခဲ့ပြီးတဲ့နောက်မှာကြာသာပတိနေညပိုင်းကအမြန်လမ်းမကြီးကိုပိတ်ခဲ့ပါတယ်ဒီအကြောင်းရန်ကုန်ကရတဲ့သတင်းကိုကိုဇော်ဝင်းလိုင်ကပြောပြပေးထားပါတယ်
ပကုံးမြို့နယ်ဖျားကြီးတိုက်နယ်အတွင်းရှိဘောနက်ကြီးကျွေးရအခြေဆိုင်နေမြေကန်တက်ကိုကြာသာပတိနေ့မနေ့အစောပိုင်းကအကြမ်းဖက်အုပ်စုတွေကလာရောက်နောက်ဆက်ပစ်ခတ်ခဲ့တယ်လို့ဒီကနေ့ထုတ်ကျင်းမုံနယ်မြမအလင်းသတင်းစာတွေမှာဖော်ပြထားတာပါဒီတိုက်ခိုက်မှုဟာအမြန်လမ်းမကြီးဘေးကဝါကရုတ်ဆယ်နဲ့အနီးဝန်းကျင်ကနေ100မမရှော့တိုက်ဒုံးကျည်နဲ့ပစ်ခတ်ခဲ့တာဖြစ်ပြီးနေမြေကန်တိုက်ရင်နဲ့အနီးနားကိုဒုံးကျည်လေးလုံးကြားရောက်ပောက်ကွဲခဲ့ပေမဲ့လူနဲ့အဆောက်အုံတွေထိခိုက်ပျက်စီးတာမရှိကြောင်းလူငယ်ရေးတပ်ဖွဲ့ကရှင်းလင်းရမှာပြစ်ခတ်ဖို့အသင့်ပြင်ဆင်ထားတဲ့100မမဒုံးသီးနှလုံးကိုလည်းတင်းသေးရမိကြောင်းဖော်ပြပါတယ်။ဒီပြစ်ခတ်တက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ကြာသာပတိနေ့ညပိုင်းမှာတော့ရန်ကုန်မန္တလေးအမြန်လမ်းမကြီးကိုည8:00ကနေပိတ်ထားခဲ့တယ်လို့135မိုင်ရင်ရနားစခန်းမှာနေထိုင်သူတဦးကပြောပါတယ်
ကို7:00ကျော်ရမယ်ဟိုဆက်မသွားခဲ့တော့ဒါမြန်လာမကြီးပါလေမနေ့6:00ရှိ69မိုင်တော့မှရပ်ထားပြီးတော့ဆက်မသွားခဲ့ည7:00ဆိုရင်လေဒီကကျော်လာတဲ့ကားတွေလည်းကျွန်တော်ဒီ15မိုင်ရောက်တဲ့ကားတွေလည်းဒီ15မိုင်ကားဝင်လေဝင်နားခိုင်းတာဆက်မသွားခဲ့မနေ့ကစလာပေါ့မနေ့ကစပြီးတော့ကြာတင်ကြတာတော့မိုင်၄၀မှာပြည့်ခတ်ဖို့တစ်ခုပြည့်တယ်ကြားလို့ပြောပါပဲအဲ့ဒါကြောင့်လားမသိဘူး
အမြန်လမ်းကိုသွားနေတဲ့ရင်မောင်းတူကလည်းအခုလိုပြောပြပါတယ
်။ပိတ်တာပေါ့ကျုံနေနေတာပိတ်တာပေါ့ကျွန်တော်တို့ပြန်လာတာအခုမှပြန်လာတာ
။အမြန်လမ်းမှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တူကတော့ည7:00ကနေမနေ့4:00ထိအမြန်လမ်းတစ်လျှောက်ပိတ်ထားခဲ့တာဖြစ်ကြောင်းပြောပါတယ်။ဒီနေ့နေကင်းဘက်မှာလည်းအမြန်လမ်းဘောနီအနီးနဲ့အခြားနေရာတွေမှာပြစ်ခတ်မှုတွေရှိကြောင်းလူထုအကြားသတင်းတွေထွက်ပေါ်နေပေမဲ့ဘောနီရဲစခန်းကတာဝန်ရှိသူတူကတော့သူတို့နယ်မြေမှာဖြစ်ပွားတာမရှိကြောင်းပြောပါတယ်။
အဲ့လိုမျိုးတော့မရှိပါဘူးကွာကျွန်တော်တို့ကတော့ဘောနီစကမ်းမိုင်ထဲမှာပဲကျွန်တော်တို့လက်တော်တော့ဘာမှမရှိဘူးဘောနီစကမ်းမိုင်ကတော့ပြောလို့ရမှာကျွန်တော်စကမ်းဟာတွေကတော့ကျွန်တော်လည်းမသိဘူ
းလက်တော်အချိန်နေမှာတော့အမြန်လမ်းမကြီးကညပိုင်းမှာဖြတ်တန်းခွင့်ဆက်လက်ပိတ်မယ်မပိတ်ဘူးဆိုတာမသိရသေးပေမဲ့အဝေးပြေးရင်မောင်းတွေကတော့ဆက်လက်ပိတ်နိုင်ဖို့ရှိတယ်လို့ခန့်မှန်းထားကြပါတယ်ဒီပိုင်းတွေအတွင်းမှာတော့ရန်ကုန်မြို့မှာနေထိုင်သူတွေဟာအခြားအရက်ဒေသတွေကိုအများအပြားထွက်ခွာနေကြတာကြောင့်ရန်ကုန်မန္တလေးအဝေးပြေးလမ်းမကြီးကဂိတ်တွေမှာရင်ပိတ်ဆို့တာတွေဖြစ်နေပါတယ်။ဆက်ရှိနေမနေ့ပိုင်းကတော့မော်လမြိုင်မြို့ရွှေနတ်တောင်ပေါ်မှာအကြမ်းဖက်အဖွဲ့တွေကလူနေရပ်ကွက်ကိုချိန်ရွယ်ထားတဲ့အချိန်ခိုင်းစနစ်နဲ့ပစ်ခတ်မဲ့ short tight 100မမဒုံးနှလုံးကိုလူငယ်ရေးတပ်ဖွဲ့တွေကတွေ့ရှိသိမ်းဆည်းခဲ့ကြောင်းသတင်းစာတွေမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ကချင်ပြည်နယ်အတွင်းမှာလည်းတပ်မတော်ရဲနဲ့ပြည်သူ့စစ်စခန်းတွေကိုကျန်ရီကချင်လက်နက်ကိုင်အဖွဲ့ကလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိခဲ့ပြီးဒီကနေ့မှာတော့တိုက်ပွဲထပ်မံဖြစ်ပွားတဲ့တဲ့တင်မရရှိသလိုကျန်ရီပြောခွင့်ရသူကိုလည်းဆက်သွယ်မရခဲ့ပါဘူးခင်ဗျာ